ပါတာရှင်များရှင်လက်မနွန်မြောက်ပိုင်းကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုမှာပုံအောင်နေကြတယ်မွတ်စလင်စစ်တွဲကြွတွေလက်နက်ချလောင်လို့ဖိအားပေးတဲ့အနေနဲ့လက်မနွန်စစ်တပ်ကနေတောက်ကြနေကအမြောက်တင်နေပြစ်ခတ်ခဲ့ကြပါတယ်နောက်ဆုံးအကြိမ်တိုက်ပွဲမှာတော့လက်မနွန်စစ်တပ်ဘက်ကအနည်းဆုံး ဒီတိုက်ပွဲကမွတ်စလင်စစ်တွဲကြွတွေကနေလက်မနွန်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာစတင်ခဲ့တာပါဒီအကြောင်းကိုဗီဒီယိုသတင်းတော်မာဂရက်ဘက်ရှားကသတင်းပေးပို့ထားပြီးတော့ကျမပဲဆက်ပြီးတော့တင်ပြပေးပါမယ်တောက်ကြနေမနက်စောစောကနိုင်အယ်ဘာရက်မှရှိတဲ့မွတ်စလင်စစ်တွဲကြွတွေရဲ့နေရာတွေကိုလက်မနွန်စစ်တပ်တွေကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တာပါဖာတာအယ်အစ္ မွတ်စလင်လက်ဖြောက်တပ်သားတွေရဲ့နေရာတော်တော်များများကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်ခနာလေးပဲနားပြီးတော့နိုင်ပေါင်းများစွာအဲ့ဒီဒုက္ခတဲ့စခန်းပေါ်အမြောက်တွေနဲ့ပြစ်ခတ်ခဲ့လို့ထွက်ပေါ်လာတဲ့အတန်တွေဟာဆိုရင်မိုးချိမ့်တန်တွေလိုပါပဲနှစ်ဖက်စလုံးဘက်ကစက်တနက်တွေနဲ့တနေကုန်အပြန်အလှန်ပြစ်ခတ်နေကြတာပါဒုက္ခတဲ့4000ကျော်အရင်တုန်းကနေထိုင်ခဲ့တဲ့အဲ့ဒီစခန်းပေါ်ကနေမိခိုးလုံးကြီးတွေဟာတလိမ့်လိမ့်နဲ့တက်လာခဲ့ပါတယ်နိုင်ငံတကာချစ်ချင်နေ ICRC အဖွဲ့ကတော့အဲ့ဒီစခန်းထဲမှာဒုက္ခတဲ့1000နီးပါးလောက်ကျန်နေသေးတယ်လို့ခန့်မှန်းထားပါတယ်လဗနွန်စစ်တပ်တွေကတော့ဒုက္ခတွေတွေဘက်ကအဲ့ဒီမွတ်စလင်စစ်သွေးကြွတွေကိုအကာအကွယ်မပေးကြဘူးတောင်းဆိုထားပါတယ်ဒုက္ခတွေစခန်းရဲ့အပြင်ဘက်နေရာတွေမှာတိုက်ပွဲတွေဖြစ်ချင်းဖြစ်လို့ရတယ်လို့ကတ်သက်ထားကြောင်းလဗနွန်ဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်အဘက်ဇာကီကအယ်ဂျာဇီးရားရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်ဒုက္ခတွေစခန်းအတွင်းပိုင်းကိုတော့လုံးဝပြစ်ခတ်ခွင့်မပေးဘူးလို့သူကဆိုသွားပါတယ်အဲ့ဒီစခန်းဒီမှာရှိတဲ့ El Hel စေယုံရဲ့ညွှန်ကြားရေးမှူးလည်းဖြစ်အဲ့ဒီဆေးရုံကိုတည်ထောင်သူလည်းဖြစ်တဲ့ဒေါက်တာအာမက်ဟဲလ်ကတော့တကယ်လို့ဆေးအတွင်းအပြင်းထန်ဒဏ်ရာရတဲ့သူတွေရှိလာမယ်ဆိုရင်လူနာတွေကိုကုသဖို့အတွက်သူ့ဆေးရုံကပစ္စည်းတွေကိုအစင်းနဲ့ပြင်ထားတဲ့အကြောင်းပြောဆိုပါတယ
် We are prepared because you know we are the nearest hospital here to the battle and you must be prepared
ကျွန်တော်တို့အစင်းပြင်ထားပြီးသားပါဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့ဆေးရုံကတိုက်ပွဲဖြစ်နေတဲ့နေရာနဲ့အနီးဆုံးမှာရှိနေတာကိုသိလို့ပါပဲအစင်းလည်းပြင်ထားရမယ်လေဆရာဝန်တွေဆေးရုံဝန်ထမ်းတွေဆေးပစ္စည်းအဆုံးအဆောင်တွေကိုကျွန်တော်တို့အစင်းပြင်ထားပါဗျန
ှစ်ပတ်လောက်ကြာသွားပြီဖြစ်တဲ့ပြဿနာအတွက်ငြိမ်းချမ်းရေးအဖြစ်လိုအပ်နေတယ်လို့အခုတစ်ပတ်အစောပိုင်းမှာလက်မနိုဝင်ကြီးချုပ် Forward Signora ကပြောဆိုပါတယ်အဲ့ဒီအဖြစ်ကတော့မွတ်စလင်စစ်သွေးကြအုပ်စုကိုအမြင့်ဖြတ်ချေမှုန်းမယ်ဆိုတဲ့အာမခံချက်ရှိတဲ့အဖြစ်ပဲဖြစ်ပါတယ်ဖာတာအယ်အစ္စလမ်အဖွဲ့ကိုလက်နက်ချပြီးတရားမျှတမှုကိုရင်ဆိုင်ဖို့လက်မနွန်အစိုးရကတောင်းဆိုထားပြီးတော့ဖမ်းဆီးရမိခဲ့တဲ့မွတ်စလင်စစ်သွေးကြွအယောက်20ကိုလည်းအကြမ်းဖက်သမားတွေဖြစ်တရားဆွဲဆိုခဲ့ပြီးဖြစ်ပါတယ်လက်မနွန်စစ်တပ်ကနေတရက်ကိုအနည်းဆုံး2ခါလောက်ဒုက္ခတဲ့စခန်းဘက်ကိုတန်ချက်ကာကားတွေနဲ့အကူတပ်သားတွေဆေးလွတ်ခဲ့ပါတယ်သတင်းတော်တွေဟာမေလ20ရက်နေ့တိုက်ပွဲဖြစ်ပွားခဲ့ကနာယယ်ဘာရက်ကိုဝင်ရောက်ဖို့တားမြစ်ခံခဲ့ရပါတယ်။တောက်ကြနေနေလယ်ပိုင်းကတော့သတင်းတော်တွေကိုစခန်းရဲ့အစွန်ဖြားသူတို့နောက်တန်းနေရာတွေကနေအတော်လေးဝေးတဲ့နေရာတွေစီကနေသတင်းယူစေခဲ့ပါတယ်